မျိုးဆောင်ဥပဒေတွေကတစ်ခုဖြစ်တဲ့မြမဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းများခြင်းဆိုင်ရာဥပဒေမူကြမ်းကိုဒီဇင်ဘာလ3ရက်ဗုဒ္ဓနေ့ကအစိုးရပိုင်သတင်းစာတွေမှာပြည်သူတွေလေ့လာနိုင်ဖို့ဖော်ပြလာပါတယ်။ဒီဥပဒေဟာလူအခွင့်အရေးရှုထောင့်ဥပဒေရှုထောင့်အရာဗုဒ္ဓဘာသာဝင်အမျိုးသမီးတွေအတွက်ပဲတည်ထောင်ကာကွယ်ပေးတာပြီးအခြားဘာသာဝင်အမျိုးသမီးတွေအတွက်လူရှူထားသလိုဖြစ်နေတယ်လို့ဥပဒေပညာရှင်တွေကထောက်ပြနေပါတယ်။ဒီကြောင့်လည်းပဲသက်ပြီး VOA သတင်းတော်ကိုအောင်ရဲမောင်မောင်ရဲ့သတင်းပြပွချက်ကိုနားဆင်နိုင်ပါတယ
်။မြို့ဆောင်ဥပဒေတွေကတတိယမြောက်တစ်ခုဖြစ်တဲ့မြန်မာဗုဒ္ဓဘာသာဝင်မိန်းမများထူးထင်းမဲ့ခြင်းဆန်ရဥပဒေဂျန်းကိုပြည်သူကလေ့လာနိုင်အောင်ဆိုပြီးတော့အစိုးရသတင်းစာတွေကတစင်ချပြလာတာပါ။ဒီဥပဒေမူကြမ်းထွက်ပေါ်လာပြီးပြီးချင်းမှာပဲဥပဒေရှူထောင့်အရာရောလူခွင့်ရေးရှူထောင့်နေမှာမှာအာဏာချက်တွေရှိတယ်လို့ဥပဒေပညာရှင်တွေကထောက်ပြပြောဆိုကြပါတယ်။မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိမ်းမဲ့ခြင်းဆန်ရဥပဒေဂျန်းဟာဗုဒ္ဓဘာသာအမျိုးသမီးတွေအတွက်ပဲတည်တံ့အကောက်အွယ်ပေးမဲ့သဘောဖြစ်နေပြီးတော့မြန်မာနိုင်ငံမှာနေထိုင်တဲ့အခြားဘာသာဝင်အမျိုးသမီးတွေအတွက်အကောက်အွယ်ပေးမှုမျိုးမရှိတာဟာဥပဒေတရဖြစ်လာဖို့အားနည်းချက်ဖြစ်တယ်လို့ဥပဒေပညာရှင်ဦးကိုနီကထောက်ပြပြောဆိုပါတယ်
။အခုလက်ရှိအဒီဗုဒ္ဓဘာသာမိမများအထူးထိမ်းမဲ့ခြင်းဆန်ရဥပဒေဂျန်းတော်တော်လေးမမျှမတဖြစ်နေတာကိုတွေ့ရတယ်။ဘယ်လိုမမျှမတဖြစ်တာလို့ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ပေးတဲ့နိုင်ငံဖြစ်တယ်ပဇိဗုံချီယာဥပဒေပုံမှန်362နဲ့363မှာဗုဒ္ဓဘာသာအပြင်နောက်ထပ်အစ္စလာမ်ဘာသာခရစ်ယာန်ဘာသာဟိန္ဒူဘာသာစတဲ့ဘာသာကြီး၃ရပ်ရှိတယ်ဆိုတော့လည်းအပြည့်အစုံပြုထားတယ်။အဲ့တော့အဲ့ဒီလိုမျိုးဘာသာအလုံးကိုအပြည့်အစုံပြုပြီးလွတ်လပ်လပ်လပ်ကိုယ်ပိုင်ကိုပြုထားတဲ့အခြေအနေမှာအခုဗုဒ္ဓဘာသာမိမတွေကိုပဲအထူးကာကွယ်ပေးမယ်ဆိုရင်တရားဖတ်မလားစဉ်းစားရတော့မယ်။ဗမာနိုင်ငံမှာဗုဒ္ဓဘာသာကိုယ်ပိုင်သောမိမများအပြင်အစ္စလာမ်ဘာသာကိုးကွယ်သောနိုင်ငံသားမိမများခရစ်ယာန်ဘာသာကိုးကွယ်သောနိုင်ငံသားမိမများနဲ့ဟိန္ဒူဘာသာကိုးကွယ်သောနိုင်ငံသားမိမတွေရှိသေးတယ
်။လူခွင့်ရေးရှုထောင့်ကကြည့်မယ်ဆိုရင်လည်းမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေအတွက်ပဲကွက်ပြီးတော့ပြတ်ထန်းပေးတဲ့သဘောဖြစ်နေလို့အခြားမျိုးသမီးတွေနဲ့မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကြားခွဲခြားဆက်ဆံတဲ့နေရာတည်ရလို့ရှိမိနေတဲ့အကြောင်း Equality မြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ဒါကြောင့်မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုပဲအဓိကဦးစားပေးလုပ်ဆောင်တာလဲဆိုတဲ့အချက်ပါ။ဒီလိုမျိုးဖြစ်တဲ့ကိစ္စကဗုဒ္ဓဘာသာအမျိုးသမီးမှမဟုတ်ပါဘူးတခြားဗုဒ္ဓဘာသာမဟုတ်သောအမျိုးသမီးလည်းခံစားရတယ်ဘာသာကွဲမှာမဟုတ်ဘဲနဲ့ဘာသာတူချင်းပေါင်းလဲဒါမျိုးလုပ်ဆောင်မှုတွေအကြမ်းဖက်မှုတွေကြုံတွေ့ရတဲ့အတွက်ကုတီချက်ကောင်းပေမဲ့ဒီလိုမျိုးမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတို့ပဲအဓိကထားလုပ်ဆောင်ခြင်းကအမျိုးသမီးအကြမ်းမှာထပ်မံပြီးတော့တော့ခွဲခြားမှုတွေဖြစ်သွားသလိုအမျိုးသမီးအားလုံးကိုလွှမ်းခြုံပြီးတော့ကာကွယ်ပေးနိုင်တဲ့အရာမျိုးမဖြစ်ပါဘူး
မျိုးဆောင်ဥပဒေတွေကတခုဖြစ်တဲ့ဒီဥပဒေကိုတစ်ဖက်ကဝေဖန်နေပေမဲ့လည်းဒီဥပဒေမူကြမ်းအစပြုဖို့စ조사ခဲ့တဲ့အမျိုးဘာသာသဏ္ဍာန်စောင့်ရှောက်ရေးအဖွဲ့မဘာသာရေးပညာရေးတာဝန်ခံငါးချက်မြန်ဆရာတော်ဒေါက်တာဓမ္မပီယာကတော့
ကိုယ့်ဘာသာတည်တည်ကိုကန့်ကွက်တဲ့အနေနဲ့တရားဖုံးလို့တဲ့ဘာသာရေးကောင်းဆောင်နေနဲ့မေးပြီးပါပြီသူတို့လည်းဒါကတော့ကိုယ့်ဘာသာကိုစောင့်ရှောက်တာကတော့ဒါဘာမှပြောစရာမလိုပါဘူးပေါ့ခုနလိုမတရားသဖြင့်ဟောဖြစ်တာသူတိုက်ခိုက်တာတို့ဘာတွေလဲသူကပြောတာအဲ့တော့ဥပဒေပညာရှင်တွေပြန်ကြည့်ရင်တခြားဘာသာတွေမှာရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဒါကလိုးနေတဲ့ဘာသာအတွက်လိုရတယ်လို့အဲ့ဒါဆိုမျှတာတယ်လို့ပုံအောင်တော့မြင်တယ်လေ
မြန်မာဗုဒ္ဓဘာသာဝင်မိမများထူးထမင်းဆန်ရဥပဒေမူကြမ်းဟာဥပဒေတရအဖြစ်လွတ်တော်ကအတည်ပြုလိုက်ပြီးဆိုရင်အရင်ကရှိခဲ့တဲ့1954ဗုဒ္ဓဘာသာဝင်မိမများအထူးထမင်းနဲ့အမွေဆက်ခံမှုဆန်ရအဲ့ဥပဒေကိုဖျက်သိမ်းပြီးတော့ဒီဥပဒေနဲ့အစားထိုးမှလည်းဖြစ်ပါတယ်ဒီဥပဒေပြဋ္ဌာန်းရတဲ့ရည်ရွယ်ချက်ကတော့မြန်မာဗုဒ္ဓဘာသာဝင်မိမတွေနဲ့ဗုဒ္ဓဘာသာမဟုတ်တဲ့ယောက်ျားတွေထိမ်းမြတဲ့အခါကွာရှင်းတဲ့အခါအမွေဆက်ခံတဲ့အခါသားသမီးတွေထိမ်းသိမ်းတဲ့အခါတွေမှာမြန်မာမိမတွေဘက်ကနစ်နာမှုမရှိအောင်ပြဋ္ဌာန်းတာလို့လည်းညီတန်းမှာဖော်ပြထားပါတယ်မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုလွတ်လပ်လပ်ဗုဒ္ဓဘာသာကိုးကွယ်တာကိုသူ့ရဲ့ဘာသာကြားအမျိုးသားကနှောက်ရှက်မယ်ဆိုရင်ထောင်ဒဏ်6လနဲ့ငွေဒဏ်ကျပ်5သိန်းပြီးတော့ဗုဒ္ဓဘာသာအမျိုးသမီးကိုဘာသာပြောင်းခိုင်းမယ်ဆိုရင်ထောင်ဒဏ်3နှစ်တိချနိုင်တယ်ဆိုပြီးတော့လေဒီဥပဒေမူကြမ်းမှာပါရှိနေပါတယ်။ဒါပြင်ဘာသာမတူတဲ့အခြားဘာသာဝင်အမျိုးသားတယောက်ကဗုဒ္ဓဘာသာဝင်မိန်းကလေးတယောက်ကိုလက်ထပ်မယ်ဆိုရင်မြို့နယ်ထွေထွေအုပ်ချုပ်ရေးရာရှိစီမှာမှတ်ပုံတင်ရမှာလည်းဖြစ်ပါတယ်။ဒီသမလာတရက်နေ့ကစပြီးတော့မျိုးဆောင်ဥပဒေထဲမှာပါရှိတဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းပြီးတော့လူ့ရေးထိန်းသိမ်းခြင်းဆိုင်ရာဥပဒေမူကြမ်းမြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိမ်းမဲ့ခြင်းဆိုင်ရာဥပဒေဂျန်းကိုဖော်ပြလာတာပါဒီကနေ့မှာဆိုရင်တော့တလင်တမားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေမူကြမ်းကိုချပြတ်မှာဖြစ်တယ်လို့လည်းအစိုးရပိုင်သတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျ